ကျမရောမူပါစတူတော်မောင်ရေကွယ်လွန်သွားပြီဖြစ်တဲ့ကြပြဆရာမောင်ချောနဲ့ကရေးခဲ့ဘူးတယ်ကိုအိဘယ်ကိုလာလာမဆွတ်ဖက်နဲ့တဲ့ဆိုလိုတာကကိုရဲ့ကိုပိုင်ခွင့်ရေးလွတ်လပ်ခွင့်ဘဝအနှစ်သာရကိုလာမထိပ်ပါပါနဲ့လို့ဆိုလိုတာပါကိုပိုင်လွတ်လပ်ခွင့်ကိုထိပ်ပါခံရတာဒီထဲမှာအခုချက်ပိုင်းလူပြောသူပြောများနေတာကဖုန်းနံပါတ်၃လုံးနဲ့ဖုန်းခေါ်ဆိုမှုတစ်ခုဖုန်းအလုံးနီးပါးစီဝင်လာပြီးအတန်သွင်းထားတဲ့ကြော်ညာတစ်ခုကိုကြော်ညာပြောဆိုသွားတာကိုပါဒီအတွက်ကြော်ညာဖုံးခေါ်ဆိုခံရတဲ့လူတိုင်းလူလူကမကြေမနက်ဖြစ်ကြပြီးအချင်းချင်းပြန်ပြောကြပါတယ်အဘကိုတိုင်းလည်းအဲ့ဒီလိုဖုံးခေါ်ဆိုပြီးကြော်ညာခံလိုက်ရတဲ့အထဲမှာပါပါတယ်အရင်က promotion plan တွေကို phone message တွေကနေအချိန်ပေါင်းများစွာပေးပို့ပြီးကြော်ညာနေရာကနေအခုတခါ message ပို့ရုံနဲ့မကတော့ပဲဖုံးမှခေါ်ဆိုပြီးကြော်ညာတာကတော့တော်တော်လွန်လွန်းသွားပြီလို့အဘပြောကျင်ပါတယ်ကွယ်ကိုပိုင်လုံးမအလုံများနေတဲ့သူတွေရုံးလုံးငယ်မှအစည်းအဝေးခန်းထဲရောက်နေတဲ့သူတွေအရေးကြီးတဲ့ဖုံးကိုစောင့်မျှော်နေတဲ့သူတွေမအားလက်တဲ့သူတွေကိုကြီးစွာသောအနှောက်အယှက်ဖြစ်စေပါတယ်။ကိုယ့်ရဲ့စည်းရိုးကိုဖျက်လို့ခွင့်မတောင်းမဲ့အဓမ္မကျူးကျော်ဝင်ရောက်ပြီးစော်ကားသွားတယ်လို့လည်းလူတိုင်းစိတ်မှာခံစားကြရပါတယ်။ကိုယ့်ရဲ့လွတ်လပ်ခွင့်ကိုလည်းထိပါနှောက်အယှက်ခံရတယ်လို့လည်းမြင်ကြပါတယ်။အရင်ကလည်းတစ်လကို3-4ခါလောက်ဖုံးခေါ်ဆိုပြီးကိုယ်ကိုင်နေတဲ့ဖုံးနံပါတ်နဲ့ဆင်တူစင်ကတ်နံပါတ်တွေရောင်းဖို့ရှိတဲ့အကြောင်းခွင့်မတောင်းမဲ့အတင်းကြော်ညာနေတာလူတိုင်းကြုံခဲ့ဘူးကြမှာပါ။သူတို့ရဲ့အကျိုးစီးပွားအတွက်အခြားသူတွေရဲ့ကိုယ်ပိုင်လွတ်လပ်ခွင့်ကိုချိုးဖောက်ပြီးဈေးလာရောင်းနေတာဟာတော်တော်မယဉ်ကျေးတဲ့အပြုအမူမျိုးပါ။အရင်တုန်းကတော့ဆက်သွယ်ရေးအော်ပရေတာတွေရဲ့တယ်လီဖုန်းဘေးတွေနဲ့တက်ဆိုင်တဲ့ promotion plan ကြော်ညာတွေကိုလက်ခံနေကြရတာကနေခုနောက်ပိုင်းလုပ်ငန်းရှင်စီးပွားရေးသမားတွေရဲ့ကုန်ပစ္စည်းနဲ့တက်ဆိုင်တဲ့ကြော်ညာတွေပါထပ်ပြီးဖုံးခေါ်ဆိုကြော်ညာလာတာကတော့တယ်လီဖုန်းသုံးဆွဲသူပြည်သူတွေအတွက်တီးခန့်နိုင်စွမ်းကုန်ဆုံးသွားတဲ့အနေအထားဖြစ်သွားပါပြီ။အခြားနိုင်ငံတွေမှာဒီလိုကိုယ်ပိုင်လွတ်လပ်ခွင့်ကိုထိပါနှောက်ယှက်ခံရတဲ့အနေအထားမျိုးဖုံးခေါ်ဆိုပြီးကြော်ညာတာမျိုးမရှိပါဘူး။ကိုရီးယားနိုင်ငံကတော့ဆင်းရဲတဲ့ဖုံးပြိုးစဲနိုင်ငံဖြစ်သလိုစားသုံးသူအခွင့်အရေးအတွက်ချမှတ်ထားတဲ့ဥပဒေကိုလေးစားလိုက်နိုင်ရအောင်မှန်းမသိ။စီကံချိုးပေါက်တဲ့သူတွေကိုလည်းတက်ဆိုင်ရာကထိရောက်တဲ့အရေးယူဟန်တားမှုတွေမလုပ်ခဲ့တာကြောင့်ဒီလိုစီးလို့ဝါလို့လုံနေတာမျိုးကြုံနေကြရတာပါ။တကယ်တော့စားသုံးသူကာကွယ်ပေးရေးဥပဒေကို2014ခုနှစ်မှာပြဋ္ဌာန်းပြီးသားပါ။စီးပွားရေးလုပ်ငန်းရှင်တွေကဝန်ဆောင်မှုကိုအကြောင်းပြုပြီးတရင်အချက်လက်ပေါ်မှာဖော်ပြထားတဲ့အခြေအနေအာမခံချက်ကာလသတ်မှတ်ချက်အကျိုးသက်ရောက်မှုတွေနဲ့ကိုက်ညီမှုမရှိတဲ့ဝန်ဆောင်မှုကြော်ညာနဲ့အယောင်မြင့်တင်ရင်းမှာပါတဲ့ဖော်ပြချက်တွေနဲ့ကိုက်ညီမှုမရှိတဲ့ဝန်ဆောင်မှုတွေမပြုတ်လောက်ရဘူးလို့ဖော်ပြပါရှိပါတယ်။ဒါပြင်ပြည်သူလူထုကိုထင်ရောက်ထင်မှားဖြစ်စေဖို့ရည်ရွယ်ပြီးအသုံးမပြုနိုင်တဲ့ဒါမှမဟုတ်မရနိုင်တဲ့ဝန်ဆောင်မှုဖုံးကွယ်ထားတဲ့ဝန်ဆောင်မှုမသေးရာမရေရာတဲ့ဂရိတွေကိုမပေးဖို့စားသုံးသူစိတ်ပိုင်းဆိုင်ရာအနှောက်အယှက်ဖြစ်အောင်ကြော်ညာတာစားသုံးသူပြည်သူတွေထိခိုက်နစ်နာစေတဲ့အကျိုးဆက်တွေအားလုံးကိုတာဝန်ယူဖြေရှင်းပေးဖို့တာဝန်ရှိတယ်ဆိုပြီးစားသုံးသူကာကွယ်ရေးဥပဒေမှာအတိအကျပြဋ္ဌာန်းထားပါတယ်ငါတို့သက်ဆိုင်ရာဌာနတွေကလည်းပြဋ္ဌာန်းထားတဲ့အတိုင်းပြည်ထောင်ကျူးလွန်တဲ့သူတွေကိုထိထိရောက်ရောက်အရေးယူပေးဖို့လိုပါတယ်ဒါမှလည်းစားသုံးသူတွေကိုအကာအကွယ်ပေးနိုင်မှာပါပြည်သူတွေတော်တော်များများကစားသုံးသူကာကွယ်ပေးရေးဥပဒေပြဋ္ဌာန်းထားတဲ့ဆိုတာတော့မသိကြပါဘူးဒါကိုစီးပွားရေးလုပ်ငန်းရှင်တွေကအခွင့်အရေးယူပြီးစီးဖောက်နေကြတာပါတယ်လီနော့မြန်မာရဲ့တာဝန်ရှိသူကဒီလိုမျိုးဖုံးဆက်ပြီးကြော်ညာခံရတာကိုမကြိုက်ဘူးဆိုရင်ကောစင်တာကိုအကြောင်းကြားပြီးပိတ်ခိုင်းလို့ရပါတယ်ဒီလိုပဲ SMS ကိုပိတ်ချင်တယ်ဆိုရင်လည်းဖုန်းနံပါတ်900ကို DODON ဆိုပြီးပို့လိုက်ရင်တယ်လီနော့ message မှန်သမျှဝင်လာမှာမဟုတ်တော့ပါဘူးပြန်ဖြုတ်ချင်ရင် message တွေပြန်ဝင်ချင်ရင်ဖုန်းနံပါတ်900ကိုပြန်ခေါ်ပြီးအကြောင်းကြားရပါမယ်ကြော်ညာ message တစ်ခုတည်းအတွက်ကွက်ပြီးပိတ်ထားချင်လို့တော့မရပါဘူးဆိုပြီးဂျာနယ်တစ်စောင်နဲ့ interview မှာပြောသွားခဲ့တာကိုဖတ်လိုက်ရပါတယ်ဒါဟာလေပြည်သူတွေကိုပမာမခန့်လောက်တာပါပဲ။သူပြောသလိုကြော်ညာ message တွေကိုပိတ်ဖို့ကို့အတွက်အရေးကြီးတဲ့ message တွေကိုပါ block ထားမလို့ဖြစ်နေပါပြီ။ဖုန်းခေါ်ဆိုပြီးကြော်ညာမခံရအောင်လဲကောစင်တာကိုထပ်ပြီးအလို့ရှုပ်ခန့်အကြောင်းကြားရအောင်မလဲ။ဒီလိုလုံးရမယ်ဆိုပြီးအတိမျိုးပြည်သူအယောက်တရာမှာတယောက်မသိကြပါဘူး။ခင်ဗျားတို့ဝန်ထမ်းအားလုံးတော့ဒီ system ကိုတည်နိုင်ပါမလားဆိုပြီးပြန်မေးကြည့်ပါတယ်။နောက်ပြီးတယ်လီဖုန်းဝေပြကတ်အတွက် promotion ပေးရမှာလဲ MPD Telinor နဲ့Oridu operator 3ခုစလုံးကပြည်သူတွေပေါ်စစ်မှန်တဲ့စေတနာမျိုးမထားကြပါဘူး။ဖုန်းခေါ်ဆိုကနဲ့အင်တာနက်အသုံးပြုခါကိုရိုးရိုးသားသားရှင်းရှင်းလင်းလင်းလျှော့ချပေးလိုက်ရင်ရရသားနဲ့အဆင့်ဆင့်သွားနေရတဲ့ခက်ခဲလှုပ်ဆောင်ချက်တွေမျိုးနဲ့ရှုပ်ထွေးတဲ့ပုံစံမျိုးတွေလုပ်ထားပါတယ်။အဲ့ဒီ promotion plan တွေကိုလည်းအပတ်စဉ်လစဉ်မကြာခဏအပြောင်းလဲလုပ်နေကြပါတယ်။အဲ့ဒီ operator တွေရဲ့ခက်ခဲရှုပ်ထွေးတဲ့ promotion plan တွေကိုတာမန်ပြည်သူတွေမပြောနဲ့ခေတ်ပညာတဲ့လူငယ်တွေတောင်မျက်စိလဲခေါင်းချောက်စေပါတယ်။ဒါဟာစားသုံးသူကာကွယ်ရေးဥပဒေမှာပြဋ္ဌာန်းထားတဲ့ဖုံးကွယ်ထားတဲ့ဝန်ဆောင်မှုစားသုံးသူပြည်သူတွေကိုစိတ်ပိုင်းဆိုင်ရာအနှောက်အယှက်ဖြစ်အောင်ကြော်ညာထားတဲ့ဝန်ဆောင်မှုဆိုတဲ့အချက်လက်နဲ့ညီစွန်းနေတာကြောင့်တယ်လီဖုန်းသုံးဆွဲတဲ့ပြည်သူတွေကိုအကာအကွယ်ပေးဖို့တပ်ဆိုင်ရာကစားသုံးသူအခွင့်အရေးချိုးဖောက်နေတဲ့တယ်လီဖုန်းအော်ပရေတာတွေကိုထိထိရောက်ရောက်အရေးယူဟန်တားပေးပါလို့ပြောကြရင်ဒီတစ်ပတ်ဏိကုံချုပ်လိုက်ပါရစေ။မင်းလဲအားရင်ငါစီစာပြန်ပါ။မင်းရဲ့စာကိုမျှော်နေမယ်ချစ်လာစွာသောမင်းရဲ့အဘ စန်နီဦး